အမေရိကန်ပြည်ထောင်စုမှာရှာပွားတဲ့တချို့ဖြစ်ရပ်တွေကလို့ရင်သမရသစ်တွေအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်ဟာငြိမ်းချမ်းတဲ့အစဉ်လာတင်ကိတာတရားလဲဖြစ်ပါတယ်။ဒါပေမဲ့လည်းပုတ်ထူးနေ့မှာကျင်းပတော့မဲ့ရွေးကောက်ခံသမရအကျိုးဗာဒန်ရဲ့သမရဂျန်သစ်စာကျင်းဆိုပွဲကတော့တမူထူးခြားနေပါတယ်။ Steve Radish တင်ပြပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားပါမယ်။အမေရိကန်သမိုင်းတခြားမှာသမ္မတတူကိုအာဏာလွှဲပြောင်းပေးတာဟာအမေရိကန်ဒီမိုကရေစီစနစ်ရဲ့သူမတူတဲ့အရေးအတွေ့တစ်ခုဖြစ်ပါတယ်။တခါတလေမှာတော့နိုင်ငံရေးပါတီတစ်ခုကနေအခြားပါတီတစ်ခုကိုငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးတာပါ။မဲဆွယ်စည်းရုံးပွဲတွေမှာခါတီရဲ့ဖြစ်ရပ်တွေပေါ်ပေါက်ပြီးတော့အချိန်နဲ့ရှင်ပြိုင်ခဲ့ရတဲ့ရွေးကောက်ပွဲတွေမှာတော့ငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူလူအုပ်ကြီးဝင်ရောက်စီနင်းခဲ့တဲ့အမေရိကန်လွှတ်တော်ရှေ့အလေကတိတွေပေါ်မှာဇန်နဝါရီလ20ရက်နေ့ကျရင်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကျန်းသစ်စာကျင်းဆိုတော့မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကန့်သတ်ချက်တွေချမှတ်ထားတဲ့အချိန်ကျင်းပတဲ့သမ္မတကျန်းသစ်စာကျင်းဆိုပွဲအခမ်းအနားဟာဒီအကြမ်းဖက်မှုတွေကြောင့်ထပ်ပြီးတော့အကျဉ်းယုံကျင်းပဖို့ဖြစ်လာပါတယ်။ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကနိုင်ငံရေးစီမံခန့်ခွဲမှုပညာဌာနညွှန်ကြားရေးမှူးလဲရာဘရောင်းကအခုလိုသုံးသပ်ပါတယ်
။ Everythingthat an inauguration is to most
တန်းတစားကျင်းဆိုပွဲဆိုတာအမေရိကန်ပြည်သူအများစုအတွက်တော့အောင်မြင်မှုရလိုက်တဲ့အရာတစ်ခုအဖြစ်ရှိနေမှာဖြစ်ပါတယ်။ကျန်းတစ္စာကျင်းဆိုတဲ့နေ့ကလည်းအဲ့ဒီအောင်မြင်မှုကိုကိုးစားပြုလိုက်မယ်လို့ထင်ပါတယ်
။ကျန်းတစ္စာကျင်းဆိုပွဲအတွက်ဖိတ်ကြားထားသူအရေးအတွက်ကန့်သတ်ထားမှာဖြစ်တယ်လို့တက်ရောက်လာတဲ့ဧည့်သည်တွေကိုလည်းခက်ကြကြဲနှေးရချထားမှာဖြစ်ပါတယ်။ကျန်းတစ္စာကျင်းဆိုပွဲနေ့မိန့်ခွန်းပြောပြီးရင်တော့မစ္စတာဘတ်ဒန်ကဆေးပြအခမ်းအနားကိုကြည့်ရှုမှာပါ။အဲ့ဒီနောက်မှာတော့ Mr. Biden နဲ့အတူသမ္မတဟောင်းတွေဖြစ်ကြတဲ့ Barack Obama, George W. Bush နဲ့ Bill Clinton တို့ Arlington စစ်တင်ကြိုင်ကအညတရစစ်တီဂိုဘိမာမှာလွမ်းသူပန်ခွေချမှာပါ။ကျန်းသစ်စာကျင်းဆိုတဲ့နေ့မှာ Pennsylvania လမ်းမကြီးပေါ်မှာအရင်ကလိုလမ်းလျှောက်ကြည့်တဲ့အခမ်းအနားတွေကြီးကြီးကျယ်ကျယ်ဖြစ်မှာမဟုတ်ဘူးလို့ဒီဇင်ဘာလမှာ Mr. Biden ကခံမှန်းပြောဆိုထားပါတယ်။အဲ့ဒီအစားရုပ်သံတွေကနေ Parade Across America ဆိုတဲ့အစီအစဉ်ကိုပဲထုတ်လွှင့်မှာပါ။အဲ့ဒီအစီအစဉ်မှာတော့နိုင်ငံတော်လုံးကကွဲပြားခြားတဲ့လူမှုအတိုင်းအဝိုင်းပေါင်းစုံပါဝင်တဲ့ဖျော်ဖြေတင်ဆက်မှုတွေကိုတွေ့မြင်ရမယ်လို့ကျန်းသစ်စာကျင်းဆိုပွဲဆိုင်ရာကော်မတီကပြောပါတယ်။သမရသည့်ကျန်းသစ်စာကျင်းဆိုပွဲညမှာအစဉ်အလာတိုင်းကျင်းပနေကြကာပွဲကိုလည်းမိနစ်90ကြာရုပ်သံအစီအစဉ်နဲ့အစားထိုးမှာဖြစ်ပါတယ်။ဒီပွဲကိုတော့ကမ္ဘာကျော်ရုပ်ရှင်မင်းသားကြီးတွန်ဟန့်စ်ကအစီအစဉ်မှုအဖြစ်ဆောင်ရွက်မှာဖြစ်တယ်လို့ Bruce Springsteen ကနေ Demi Lovato တို့လိုဂီတအနုပညာရှင်တွေကဖျော်ဖြေတင်ဆက်ကြမှာပါ။ကျန်းသစ်စာကျင်းဆိုပွဲနေ့ကိုတားမြစ်ထားတဲ့ကြားကရောက်လာမဲ့သူတွေအနေနဲ့လည်းလက်နက်ကင်တပ်ဖွဲ့ရဲ့တားမြစ်မှုနဲ့ကြုံကြမှာပါ George Washington တက္ကသိုလ်ပထဝီဝင်ဌာနဥက္ကဋ္ဌဖြစ်တဲ့ Lisa Burden Short ကအခုလိုမြင်ပါတယ
် This is also a troubling sign like that we have to send in 15,000
Democracy ကျင့်သုံးတဲ့နိုင်ငံတွေမှာတရားမျှတတကျင်းပခဲ့တဲ့ရွေးကောက်ပွဲအပြီးကျန်းသစ်စာကျင်းဆိုမဲ့နေ့မတိုင်ခင်မှာလွှတ်တော်ကိုကာကွယ်မှုအတွက်ဆိုပြီးလူမျိုးရေးအရန်တပ်ဖွဲ့တပေါင်းခွဲလောက်ဆေးလွတ်ထားရတယ်ဆိုတာကတော့ပြဿနာရှိတယ်ဆိုတဲ့လက္ခဏာပဲလေဒါကတော့မကောင်းပါဘူးရှင
်လီဆာဘတ်တန်ရှော့ဟာလွှတ်တော်ရှေ့က National Mall အမျိုးသားကွင်းမြင်အကြောင်းစာအုပ်ရေးသားခဲ့သူလည်းဖြစ်ပါတယ်ဇန်နဝါရီလ6ရက်နေ့ကလွှတ်တော်အကြံဖက်တိုက်ခတ်မှုမျိုးထပ်ဖြစ်မလာအောင်ကြိုတင်ကာကွယ်တဲ့အနေနဲ့ National Mall ပပလဲကိုလည်းတန်စကားတွေနဲ့ကာယံထားပါတယ
် You know I'd love to be on the back side of the Capitol looking out across the big expanse of
the Capitol ရဲ့အနောက်ဘက်မှာမျက်စိတစုံတွေ့နေရတဲ့အမျိုးသားကွင်းမြင်မြက်ခင်းမြင်ကြီးကိုကြည့်ရတာကျမသိတဲ့ဘောကြတယ်လေ American ဆိုတာဘယ်သူတွေလဲဆိုတာကိုပြောပြနေတဲ့မြင်ကွင်းတစ်ခုလည်းဖြစ်ပါတယ်အခုကျန်းသစ်စာကျင်းစုပွဲကတော့အားရစရာကောင်းမှာမဟုတ်ပါဘူးအဲ့ဒီမြက်ခင်းမြင်ကြီးမှာလူတွေလည်းသိရှိမှာမဟုတ်တဲ့အတွက်ခြောက်ကန်နေမှာပေါ့ဒါကသိပြီးဝမ်းနေစရာကောင်းပါလေရှင
်လာမယ့်ပုတ်ထူးနေ့နေခင်ပိုင်းမှာကျန်းသစ်စာကျင်းဆိုပြီးရင်တော့မစ္စတာဘတ်တန်ဟာအမေရိကန်ပြည်ထောင်စုရဲ့46ရာမြောက်သမ္မတဖြစ်လာတော့မှာလည်းဖြစ်ပါတယ်ကျမနောင်လောပါ